Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2023ခုနှစ်မင်္ဂလာအပေါင်းပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်အမေရိကန်အသံရဲ့2023ခုနှစ်ဇန်နဝါရီလ1ရက်တနင်္ဂနွေညပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေစတင်ထုတ်လည်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190 kHz 15653ညတို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင
်တင်ရတန်တဲ့ထောင်တကားပိတ်အဲ့လိုပြောတဲ့နှစ်ဖြစ်ပါစေဗျာကျွန်တော်တမောင်သားမဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျ2023ခုနှစ်ဟာမြန်မာနိုင်ငံရဲ့ကံကြမ္မာအလဲအပြောင်းအတွက်အရေးကြီးတဲ့နှစ်ဖြစ်ပြီးတိုင်းဒေသတော်လိုင်းရဲ့အဖွဲ့အစည်းတွေတခြားအရေးကြီးတဲ့အဖွဲ့အစည်းတွေနဲ့စည်ရေးနိုင်ငံရေးပူးပေါင်းမှုတွေကိုတည်ဆောက်နိုင်ခဲ့ပြီလို့အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတကြီးကပြောလိုက်ပါတယ်နှစ်သက်ကိုကြိုတိုက်ခိုက်မှုတွေကိုယူကရိန်းသမ္မတကရှုတ်ချလိုက်ပါတယ်အီရန်နိုင်ငံကအကျဉ်းသားတွေကိုကနေဒါနဲ့ဥရောပနိုင်ငံတွေရဲ့တွတ်တော်အမတ်တွေကကူညီကြမယ်လို့ကမခရပြုအမတ်ခံပေးလိုက်ကြတဲ့သတင်းတွေကိုကျွန်တော်နဲ့မိုင်းဂျင်နိုင်တို့ကတင်ပြပေးကြမှာပ
ါ။ကောင်းပါပြီ။ဒီ VOA မြန်မာပိုင်းရဲ့နှစ်သက်ကူအထူးစီစဉ်တွေကိုတင်ဆက်နေတဲ့နေရာမှာဒီကနေ့ညအတွက်အလှည့်ကြတဲ့မြမအရေးနှစ်ကုံသုံးသက်ချက်အစီအစဉ်မှာတော့
ဒီဘက်ကစစ်တပ်ဘက်မှာ60ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon တော့ armament တွေအလုံးရုရှားလာ။တော့ဟိုဘက်ကရုပ်ရည် weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တတ်နေတဲ့ဥစားကတရုတ်နဲ့ဟိုနည်းရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးတက်လို့ရှင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေတယ်လို့ပြောလို့ရတာပေါ့
ဒါကတော့စစ်ဖက်ရေးရာလေလာသုံးတက်နေတဲ့သူ American အငိမ့်စာဒုဗိုလ်မှူးကြီးဒေါ်မီမီဝင်းဘက်က VOE ကိုပြောသွားတာပါဥကြော်ဇန်တာစီစဉ်တင်ဆက်မဲ့အစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါပြည်သွင်းနိုင်ရဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းမတ်ကျင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်ကမ္ဘာတလွှားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းကျမတို့တင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းနဲ့အတူကျမကပြောပြမှာပါရှင
်2023ခုနှစ်ဟာမြန်မာနိုင်ငံရဲ့ကံကြမ္မာအလဲအပြောင်းအတွက်အရေးကြီးတဲ့နှစ်ဖြစ်ပြီးတိုင်းဒေသတော်လိုင်းရဲ့အဖွဲ့အစည်းတွေတခြားအရေးကြီးတဲ့အဖွဲ့အစည်းတွေနဲ့စစ်ရေးနိုင်ငံရေးပူးပေါင်းမှုတွေခိုင်မာစွာကောင်းမွန်စွာလှုပ်ဆောင်နိုင်ခဲ့ပြီလို့အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတကြီးဒူဝါလာရှိလာကနှစ်သက်ကူမိန့်ခွန်းမှာခုလိုပြောကြားလိုက်ပါတယ
်။လွန်ခဲ့တဲ့2020နှစ်ခုနှစ်တနစ်တာတွင်းမှာမြို့သားညီရဲ့အစိုးရဟာတိုင်းဒေသတော်လိုင်းရဲ့အဖွဲ့အစည်းများနဲ့ယုံကြည်မှုကိုပိုမိုတည်ဆောက်နိုင်ခဲ့တယ်လို့လက်တွေ့ကြပူပေါင်းဆောင်ရွက်မှုတွေကိုလည်းလှုပ်ဆောင်နိုင်ခဲ့ပြီဖြစ်ပါတယ်။လက်ရှိအချိန်ထိတိုင်းဒေသတော်လိုင်းရဲ့အဖွဲ့အစည်းအားလုံးနဲ့ချိတ်ဆက်ဆောင်ရွက်နိုင်ခဲ့တယ်လို့အရေးကြီးတဲ့အဖွဲ့အစည်းတွေနဲ့လည်းစစ်ရေးနိုင်ငံရေးပူပေါင်းမှုများကိုခိုင်မာကောင်းမွန်စွာဆောင်ရွက်လာနိုင်ပြီဖြစ်ပါတယ်။တစ်ဆက်ဒီမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းများနဲ့မဟာဗျူဟာချချလက်တွဲလှုပ်ဆောင်မှုအပြင်ပြည်သွေးပြပမှာရှိတဲ့အရက်ပက်အဖွဲ့အစည်းတွင်နဲ့လဲပုံမအကောင်းချိဆက်ဆောင်ရွက်လာနိုင်ပြီးစစ်ကောင်စီကိုအဖက်ဖက်ကနေချိနေသွားအောင်ဆောင်ရွက်လာနိုင်ပြီဖြစ်ပါတယ်ဒါအတိုင်းတပ်ပြည
်ဒါပေမဲ့အဖွဲ့အစည်းတွေကြားမှာအလဲပြောင်းဖြစ်စေမဲ့ဘယ်လိုမဟာဗျူဟာချချပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့တယ်လဲဆိုတာကိုတော့ယာယီသမ္မတကြီးကအသေးစိတ်ချပြမသွားခဲ့ပါဘူးစစ်ကောင်စီအင်အားချိနဲ့လာတဲ့အကြောင်းတွေကိုတော့နိုင်ငံတကာအကြောင်းချက်တော်တော်များများနဲ့နှစ်သက်ကူမိန်ကွန်းမှာပြောကြားသွားခဲ့ပါတယ်။ရှင်းမင်းလောက်ပဲကြားတဲ့ဒီနှစ်သက်ကူမိန်ကွန်းကို NUG ရဲ့ Facebook လူမှုစာမျက်နှာမှာတင်ထားတာပါ။စစ်ကောင်စီရဲ့လာမယ့်အထူးကြောင့်ရွေးကောက်ပွဲကိုစတင်ကြဖို့စော်ဩသွားခဲ့တယ်လို့တော်လိုင်းရေးအင်အားစုတွေကြားစစ်ကောင်စီကသွေးခွဲလာမယ့်အန်ရယ်ကိုသတိထားကြဖို့လဲ NUG ရဲ့ယာယီသမ္မတကြီးကသတိပေးသွားခဲ့ပါတယ်။ဒီမိန်ကွန်းနဲ့ပတ်သက်ဒီမိန်ကွန်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုတော့အခုထိမတွေ့ရသေးပါဘူ
း။ယူကရိန်းသမ္မတဗော်လဒီမီယာဇယ်လန်စကီကတိုင်းပြည်ကိုရုပ်မြင်သံကြားကနေတဆင့်ပြောကြားတဲ့နှစ်သက်ကူနှုတ်ခွန်းဆက်စကားအတွင်းမှာတော့ရုရှားကယူကရိန်းကိုဒုံးကျည်တွေပစ်ခတ်တိုက်ခိုက်နေတဲ့အပေါ်ပြင်းထန်စွာဝေဖန်ပြောကြားလိုက်ပါတယ်။ အချမ်းဖက်လုပ်ရက်တွေလှုပ်ဆောင်နေတဲ့တိုင်းပြည်ကိုဘလို့မှခွင့်လွှတ်မှာမဟုတ်ပါဘူးတိုက်ခိုက်ဖို့အမိတ်ပေးသူတွေတိုက်ခိုက်သူတွေကိုလည်းချမ်းသာပေးမှာမဟုတ်ပါဘူးလို့ယူကရိန်းသမ္မတကပြောပါတယ်ဖေဖော်ဝါရီလ24ရက်နေ့မှာကျူးကျော်တိုက်ခိုက်ခံရတဲ့အတွက်ကျွန်တော်တို့အားလုံးအော်သင့်ခဲ့ကြရပါတယ်အဲ့ဒီအချိန်ကကျွန်တော်တို့ကိုလက်နက်ချအညံ့ခံယုံမှတပါတခြားရွေးချယ်စရာနီလန်းမရှိဘူးလို့လည်းပြောခဲ့ပါတယ်ကျွန်တော်တို့ကလည်းနိုင်အောင်တိုက်ခိုက်ယုံမှတပါတခြားရွေးချယ်စရာနီလန်းမရှိပါဘူးလို့သမရဇလန်စကီကပြောပါတယ်ဒီတော်တွင်နှစ်သက်ကူးကြိုးစိုးပွဲတွေကျင်းပနေချိန်မှာပဲယူကရိန်းနိုင်ငံကိုပစ်ခတ်တိုက်ခိုက်တဲ့ဒရုန်းယာဉ်45အခုကိုပြစ်ချဖျက်ဆီးနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကဒီကနေ့ပြောပါရယ်မြို့တော်ကီယက်ဖ်နဲ့တခြားမြို့တွေကိုရုရှားကအီရန်လုတ်ဒရုန်းယာဉ်တွေအပါအဝင်တခြားဒုံးကျည်အများအပြားနဲ့နှစ်သစ်မကူးခင်လေးမှပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်ရှင
်အီရန်နိုင်ငံကအကျဉ်းသားတွေကိုကနေဒါနဲ့ဥရောပနိုင်ငံတွေရဲ့လွှတ်တော်အမတ်တွေကကူညီကြမယ်လို့ကမကထပြုအာမခန်ပေးလိုက်ကြပါတယ်ဒီလိုကူညီဖို့အာမခန်ချက်ပေးလိုက်တာဟာအီရန်သံအမတ်တွေနဲ့ဆက်သွယ်ဆက်ဆံတဲ့အခါမှာလွှတ်တော်အမတ်တွေကသူတို့ရဲ့နိုင်ငံရေးဩဇာကိုအသုံးပြုလိုက်ကြတဲ့သဘောဖြစ်ပါလေ။အီရန်နိုင်ငံရဲ့အကျဉ်းသားတယောက်ချင်းစီရဲ့ဒုက္ခကိုတခြားနိုင်ငံရေးသဘာဝတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကအာယုံစိုက်လာကြအောင်လဲလှုပ်လိုက်တာဖြစ်ပါလေ။အခုလိုတယောက်ချင်းပေါ်နိုင်ငံတကာကအာယုံစိုက်လာကြခြင်းအပြင်ဒေတာပါဝင်ပြင်းထန်တဲ့စီရင်ချက်တွေကိုအီရန်တရားသူကြီးတွေကချမှတ်မဲ့အရေးကနေအကောက်အွယ်ပေးလာနိုင်လိမ့်မယ်လို့မျှော်လင့်ထားကြတာပါ။တရားသူကြီးတွေကအမှုအများစုကိုအများပြည်သူအသိအမြင်မခံမဲ့စီရင်နေကြတာလည်းဖြစ်ပါလေ။အကျဉ်းသားတွေကိုဘယ်မှာဖမ်းဆီးထားတယ်၊ဘလို့အခြေအနေအောက်မှာအကျဉ်းချထားတယ်ဆိုတာတွေကိုလည်းမိသားစုအများစုကမသိရှိကြပါဘူး။အသက်22နှစ်အရွယ်အမျိုးသမီးငယ်မာဆာအာမီနီကိုပြတ်ထန်းကျတဲ့အညီခေါင်းစီးစီးတာမသိတတ်တဲ့အတွက်ဘာသာရေးရဲကဖမ်းဆီးခဲ့ပြီးထိန်းသိမ်းထမ်းစေတေဆုံသွားခဲ့ရတာကဆလို့အီရန်နိုင်ငံတလောမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။တရားရုံးတွေကဆန္ဒပြသူတို့ချို့ကိုတေးတန်စီရင်ခဲ့ကြပါတယ်။အီရန်နိုင်ငံမှာအစ္စလာမ်ဥပဒေကိုကျင့်သုံးပြီးဘာသာရေးကောင်းဆောင်တွေကအစိုးရကိုဥဆောင်နေကြတာပါ
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကနျူကလ িয়ার ထိပ်ဖူးတက်ဒုံးကျည်တွေနဲ့တာဝေးပစ်ဒုံးကျည်ထုတ်လုပ်မှုတွေကိုအရှိန်မြင့်လှုပ်ဆောင်သွားမယ်လို့ပြောကြားကြောင်းနိုင်ငံပိုင်သတင်းဌာနကဒီကနေ့ထုတ်ပြန်တဲ့နှစ်ချုပ်မေးခွန်းမှာထည့်သွင်းပြောကြားထားပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့ရန်လိုတဲ့ပြုမှုလှုပ်ဆောင်မှုတွေကိုရင်ဆိုင်နိုင်ရေးအတွက်စစ်လက်နက်ပစ္စည်းတွေအလွန်အကျွံထုတ်လုပ်ကြဖို့မနေ့စနေနေ့ကပြုလုပ်တဲ့ပါတီအစည်းအဝေးမှာကင်ဂျုံအွန်းကအဲ့ဒီလိုပြောကြားခဲ့တာလို့ကိုရီးယားဗဟိုသတင်းဌာနကဖော်ပြပါတယ်။တောင်ကိုရီးယားဟာသူတို့ရဲ့ရန်သူစစ်စစ်ဖြစ်ကြောင်းဒါကြောင့်မြောက်ကိုရီးယားအနေနဲ့တိုက်ခိုက်ရေးဆိုင်ရာနျူကလ িয়ার လက်နက်တွေအပါအဝင်နျူကလ িয়ার ထိပ်ဖူးတက်ဒုံးကျည်ထုတ်လုပ်မှုတွေအတိုင်းထက်လွန်အချိန်မြင့်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းလည်းသူကပြောကြားခဲ့ပါတယ်။ဒီတော့တွင်မြောက်ကိုရီးယားဟာရန်လိုတဲ့သဘောနဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကိုဆက်လက်ပြုလုပ်သွားမယ်လို့ယူဆရပြီးအဲ့ဒီလိုလှုပ်ဆောင်မှုတွေအတွက်တောင်ကိုရီးယားဘက်ကလည်းလက်စားချေတဲ့တံပြန်ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်ရှင်။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့နှစ်သိညသတင်းတွေကိုဖြူရီကဆက်လက်ကျင်းညာနေပါတယ်တရားသူကြီးတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးတဲ့အစီအစဉ်တွေကိုအမေရိကန်တရားလွှတ်တော်ချုပ်တရားသူကြီးဂျွန်ရောဘတ်စ်ကစနေနေ့ကချီကျူးလိုက်ပါတယ်တရားသူကြီးတွေနဲ့သူတို့မိသားစုတွေရဲ့လုံခြုံရေးအတွက်လွှတ်တော်ကဥပဒေပြဋ္ဌာန်းပေးခဲ့တယ်လို့သူတို့လိပ်စာတွေအပါအဝင်ဖက်ဒရယ်တရားသူကြီးတွေရဲ့သတင်းအချက်လက်အကာအကွယ်ပေးတဲ့ဥပဒေတွေကိုလည်းဒီဇင်ဘာလအတွင်းမှာပြဋ္ဌာန်းခဲ့ကြပါတယ်တရားလွှတ်တော်ချုပ်ရဲ့နှစ်ကုန်စီရင်ခံစာမှာတရားသူကြီးချုပ်ကအခုလိုပြောလိုက်တာဖြစ်ပါတယ်သားဖြတ်ချတာကိုဖွဲ့စည်းပုံဆိုင်ရာအခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်မဲ့ဆုံးဖြတ်ချက်မေလမှာသတင်းထွက်လာပြီးကလေးကတရားလွှတ်တော်ချုပ်တရားသူကြီးတွေဟာဆန္ဒပြစရာဖြစ်လာပါတယ်။သူတို့အိမ်တွေမှာဆန္ဒပြတာတွေရှိလာခဲ့ပါတယ်။တရားသူကြီးတွေကိုတတ်မယ်လို့ချိန်ချောက်ပြီးဂျွန်လာတုံးကတော့တရားသူကြီးဘရက်ကာဗနော့ရဲ့အိမ်နားမှာသေနတ်ဓာတ်နဲ့ပလတ်စတစ်ချီကျိုးတွေနဲ့အတူလူတယောက်ကိုဖမ်းမိခဲ့ပါတယ်။တရားရုံးချုပ်နဲ့တရားရုံးတွေအပေါ်အမေရိကန်လူထုယုံကြည်မှုကတမိုင်းတစ်လျှောက်အနှိမ့်ဆုံးကိုရောက်ရှိနေကြတာပါ။ အရင်ကတရားလွတ်တော်ချုပ်ဆုံးဖြတ်ချက်တွေကိုဖျက်ဖြစ်ပြီးနိုင်ငံရေးပုံသဏ္ဍာန်ဆောင်လာတဲ့အပေါ်တရားလွတ်တော်တရားသူကြီးနှစ်ယောက်ဖြစ်ကြတဲ့အလေးနောက်ကေကန်နဲ့ဆိုနီယာဆိုတိုမိုင်ယောတို့ကစိုးရိမ်ကြောင်းပြောကြပါတယ်။အရင်ပွားပွဲလူမျိုးကိစ္စတွေပါဝင်နေကြတဲ့အမှုတွေဟာအမေရိကန်တရားလွတ်တော်ချုပ်ကိုရောက်ရှိနေပြီး2023ခုနှစ်အတွင်းမှာဆုံးဖြတ်ချက်ချကြရမှာပါ။
ဒီဘက်ကိုထွက်ခွာကြမယ်တရုတ်ခီးတယ်တွေအနေနဲ့ဩစတြေးလျအပါအဝင်နိုင်ငံပေါင်းတဒါဇင်ကျော်မှာ COVID-19 ရောဂါပိုးကင်းစင်ကြောင်းအထောက်အထားပြသကြရမှာဖြစ်ပါတယ်။ဩစတြေးလျဟာတရုတ်ခီးတယ်တွေအပေါ်ကန့်သတ်ချက်ထုတ်ပြန်တဲ့နောက်ဆုံးနိုင်ငံလည်းဖြစ်ပါတယ်။တရုတ်အစိုးရက COVID ရောဂါကူးစက်မှုလုံးဝကင်းစင်ရေး Zero COVID Policy ကိုပြီးခဲ့တဲ့လအတွင်းရုတ်တရက်ရုတ်သိမ်းလိုက်ပါတယ်။ဒါဟာ3နှစ်နီးပါး COVID ရောဂါဆိုင်ရာထိန်းချုပ်မှုတွေတင်းကျပ်စွာလှုပ်ဆောင်လာတဲ့ Policy ကိုချက်ချင်းပြောင်းလဲပစ်လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဆေးရုံတွေမှာလူနာတွေအဆမတန်များပြားနေပြီးသေဆုံးသူတွေလည်းတိုးများနေတဲ့ကြားကရောဂါပိုးကူးစက်မှုကိုထိန်းချုပ်ထားနိုင်တယ်လို့တရုတ်အစိုးရကတစ်ဖက်မှာပြောဆိုနေတယ်လို့တစ်ဖက်မှာလည်းရောဂါပိုးကူးစက်မှုနှုန်းအတိအကျသိနိုင်မှုခက်ခဲခဲ့တယ်လို့ပြောဆိုနေပါတယ်ရှင
်။ယူဂန္ဒာနိုင်ငံမြို့တော်ကမော်ခေါ်ခိမီဇေးမှာနေတဲ့ကူရဲ့လူတွေတိုးတိုက်နေမိရာကအ ਨੇ စုံလူ၉ယောက်သေဆုံးသွားခဲ့တယ်လို့ရဲကပြောပါတယ်။မြို့တော်ကမ်ပလာရဲ့ Freedom City Mall အပြင်ကမီရှုမီပန်းပွဲတော်မှာချက်ချင်းလူ၅ဦးသေဆုံးသွားခဲ့ပြီးအများပြားဒဏ်ရာရရှိသွားခဲ့ကြတယ်လို့ရဲပြောရေးဆိုခွင့်ရှိသူလစ်အိုဝါယီစီဂျီရဲကပြောပါတယ်။အရေးပေါ်ကစားရေးရရှိလာခဲ့ပြီးဒဏ်ရာသူတွေကိုစေးယုံပို့ခဲ့ပေမဲ့၉ယောက်သေဆုံးသွားခဲ့တာကိုသူကအတည်ပြုပြောပါတယ်။ခုလိုဖြစ်ကြတဲ့လူတွေထဲမှာဆယ်ကျော်သက်အရွယ်ရောက်စားလူငယ်လေးတွေပါဝင်ကြပြီးအသက်အရွယ်တိတိကျကျကိုတော့ပြောရေးဆိုခွင့်ရှိသူကမပြောခဲ့ပါဘူး။အလင်းစလုတ်ယူမဆိုင်ကြတာတွေကြောင့်ခုလိုဖြစ်ရတယ်လို့သူကဆိုပါတယ်။ COVID-19 ကတ်သတ်ချက်တွေကြောင့်2023ခုနှစ်ကိုကျိုးဆိုတာယူဂန္ဒာနိုင်ငံမှာဒါဟာ3နှစ်အတွင်းမှာပထမဆုံးဖြစ်ပါတယ်
။ American ပြည်ထောင်စုနယူးယောက်မြို့ကနှစ်သစ်ကူးအကြိုပွဲကျင်းပရာလုံခြုံရေးစီးဝိုင်းပြင်ပမှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်2ဦးဒီကနေ့မနေ့အစောပိုင်းမှာဒါရှိနဲ့တိုက်ခိုက်ခံခဲ့ရပါတယ်။အသက်19နှစ်အရွယ်လူငယ်တဦးကဥကောင်းကိုဒရှင်နဲ့တိုက်ခိုက်ခြင်းခံခဲ့ရတဲ့အဲ့ဒီရဲအရာရှိ2ဦးရဲ့အခြေအနေဟာစိုးရိမ်စရာမရှိဘူးလို့နယူးယောက်မြို့တော်ရဲမင်းကြီးကီချန်စီဝဲလ်ကပြောပါတယ်။အဲ့ဒီတိုက်ခိုက်တဲ့လူငယ်ကိုတော့တခြားရဲအရာရှိကပခုံးကိုတနက်နဲ့ပစ်လိုက်တယ်လို့ဆိုပါတယ်။တိုက်ခိုက်ခံရတဲ့ရဲအရာရှိ2ဦးတည်းကတဦးကတော့ခေါင်းကွဲသွားတဲ့ဒဏ်ရာနဲ့ဆေးရုံတင်ထားရပြီးကြံတဦးကတော့ခေါင်းကွဲပြီးဥက္ကမအပ်သွားတဲ့အတွက်ဆေးရုံတင်ထားရတယ်လို့ဆိုပါတယ်။နယူးယောက်မြို့ကနှစ်သစ်ကူးအကြိုပွဲကိုတော့နာမည်ကြီး Times Square မှာကျင်းပခဲ့ရမှာကိုဗစ်ကာလကန့်သက်ချက်တွေမပါဘဲအခုနှစ်မှာစီကားတိုက်မြိုက်စွာကိုဗစ်မတိုင်ခင်ကာလတွေကလို့ကျင်းပနိုင်ခဲ့ပါတယ်ရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာကျမတို့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြချင်ပါတယ်။ကျူးဘားနိုင်ငံရဲ့ရအားရက်မှာစားတောက်ဖို့ဈေးတွေကကြီးမားနေပါတယ်။ခရစ်စမတ်ပွဲဆင်နွှဲဖို့မှလည်းအနိုင်နိုင်ဖြစ်ခဲ့ကြရပါတယ်။ဒီအကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးဥတင်မောင်တန်းကပဲဆက်ပြီးတင်ဆက်မှာပါ
။စီးပွားရေးကတောင်းကတင်းဖြစ်တာရှားပါတာဟာကျူးပါတွေအတွက်တော့အသည့်အစားမဟုတ်တော့ပါဘူး။တမရမီကဲဒီယားစ်ကာနယ်ကလွှတ်တော်မှာအခုလိုပြောခဲ့ပါတယ
်။ Hemos sufrido nos obliga a superarnos en cada confrontación con la dificultad.
ဒီလိုကိုယ်စလဲတွေရှိမှကျွန်တော်ပြောချင်ပါတယ်ကျူးဘားပြည်သူတွေကဆန္ဒရှိကြတာကြားလာပြီဖြစ်ပေမဲ့ညှော်လင့်ထားကြတဲ့အတိုင်းအောင်မြင်ကျယ်ဝတဲ့ရလဒ်တွေရအောင်ကျွန်တော်တို့မလုပ်နိုင်ခဲ့တဲ့အတွက်အတော်ကြီးကိုမကြေမနက်ခံစားရပါကြောင်းကျွန်တော်ပြောကြားလိုပါတယ
ဒါပေမဲ့ဈေးတွေကြီးပစ္စည်းတွေပြတ်လတ်တာကြောင့်ဒီနှစ်ရုံးပရက်တွေမှာဈေးဝယ်ရတာပိုလို့ခက်ခဲလာနေပါတယ်အသက်69နှစ်အရွယ်အငိမ့်စာဘယ်ကစ်ဘဟာဒိုက
အခုလိုပြောပါတယ
်ဒီတော့ está muy caro los precios están muy elevados imagínense
အစစအရာရာတိတ်ကိုဈေးကြီးပါတယ်ဝယ်နိုင်တာဝယ်ရတာပါပဲနည်းနည်းစီပေါ့မဟုတ်ရင်ဘာမှစားစရာမရှိတော့ဘူးလေ
ကျက်သားမဲသားကျက်ဥနို့ဂျုံမုံနဲ့အင်သာသုံးစက်ကူတွေကိုနိုင်ရတော့ဘိုင်းဆိုင်တွေမှာတွေ့ဖို့မဖြစ်နိုင်ဝယ်ဖို့ခက်ခဲနေပါတယ်နိုင်ငံခြားကွင်းထဲမှာဝယ်လို့ရတဲ့ဈေးကြီးတဲ့ဆိုင်တွေမှာတော့အဲ့ဒီပစ္စည်းတွေကိုတွေ့နိုင်ပါတယ်တွေ့ပြီဆိုတော့လေမောင်ခိုဈေးနဲ့ပြန်ရောင်းသူတွေရောင်းကြတာကဈေးခေါင်ခိုက်နေတာပါ Rafael Herrera ကအခုလိုပြောပါတယ
်အထရာဆာစီယာနာဗီယာအော်ရာနိုဆာစီယာနာဗီယာအလာဟန်တဲ့တင်း
အတိတ်တုန်းကတော့ Christmas ရှိတယ်ဗျအခုတော့မရှိတော့ပါဘူးပွဲဖြစ်ဖို့အတွက်ကျွန်တော်တို့တွေရဲ့လာကလေးတဲ့ကနေသုံးဖို့လိုအပ်ပါတယ
်နိုင်ငံတော်ကပြီးတဲ့ပြက်မြက်လာစားနေတော့ဈေးတွေကလက်လန်းမမီနိုင်ပါဘူးဝန်ထမ်းတယောက်ရတဲ့လာစားကပြက်မြက်အားဖြင့်ကျူဘာပတ်စံတစ်လောက်ကိုပြီးဆို9000လောက်ပဲရတာပါတရားမဝင်ငွေလဲနှုန်းနဲ့တွက်မယ်ဆိုရင်တောင်အမေရိကန်ဒေါ်လာနဲ့ဆိုပြက်မြက် $29 ပဲရကြတာမဟုတ်ပါခင်ဗျာ
ဥတီမောင်တန်းတင်ဆက်သွားတာပါVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အခုလိုနိုင်ငံတကာသတင်းလွှာတွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ voabamis.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ။ပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတော်လှန်ဆန့်ကျင်နိုင်ဖို့ကုလအပါအဝင်အမေရိကန်နဲ့နိုင်ငံတကာရဲ့ထောက်ခံမှုရရှိနေချိန်မှာဒီလိုထောက်ပံ့ကူညီမှုတွေကိုမြန်မာဒီမိုကရေစီရေးအတွက်ဘလို့အမိအယအတုံးချနိုင်မလဲဒီတစ်ပတ်အတွက်တော့ဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေຫນွေဦးဒေါ်လာရေးအင်အားစုများနိုင်ငံတကာထောက်ခံအားပေးမှုနဲ့အကူအညီတွေကိုထိရောက်စွာအသုံးချနိုင်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီရက်ပိုင်းတွေအတွင်းသတင်းမီဒီယာတွေမှာမြန်မာရေးနဲ့ပတ်သက်လို့အရေးကြီးသတင်းအဖြစ်ဦးစားပေးဖော်ပြကြတဲ့သတင်းနှစ်ပုဒ်ရှိပါတယ်အဲ့ဒီသတင်းနှစ်ပုဒ်ကတော့မြန်မာဒီမိုကရေစီရေးတိုက်ပွဲဝင်နေသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုကူညီထောက်ပံ့ပေးမယ့်အချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်တဲ့သတင်းနဲ့ဒီဇင်ဘာ21ရက်နေ့မှာတော့ຫນွေဥတော်လှန်ရေးလို့ခေါ်ကြတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကြီးအတွက်အရေးကြီးတဲ့တန်တမာရေးရအောင်မြင်မှုတစ်ခုဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုပထမဆုံးအကြိမ်ချမှတ်နိုင်ခဲ့တဲ့သတင်းတွေပဲဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအဖွဲ့ဝင်နိုင်ငံ15နိုင်ငံပါဝင်ပါတယ်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံ12နိုင်ငံကထောက်ခံမဲ့ပေးခဲ့ကြပြီးတရုတ်ရုရှားနဲ့အိန္ဒိယနိုင်ငံတို့ကမဲမပေးဘဲကြားနေခဲ့ကြပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာနောင်းကတရုတ်နဲ့ရုရှားတို့မကန့်ကွက်သည့်မြန်မာရေးသမိုင်းဝင်ဆုံးဖြတ်ချက်ကုလချားလို့ခေါင်းစဉ်ပေးပြီးသတင်းဆောင်ပါရေးပါတယ်ကုလလုံခြုံရေးကောင်စီတွင်မြန်မာစစ်တပ်ကိုအစဉ်တစိုက်အကာအကွယ်ပေးခဲ့ကြသည့်တရုတ်နှင့်ရုရှားနိုင်ငံတို့ကယခုတစ်ချိန်တွင်ဗီဒိုအာဏာသုံးကန့်ကွက်ခြင်းမရှိဘဲကြားနေခဲ့သဖြင့်ထိုဆုံးဖြတ်ချက်ကိုချမှတ်နိုင်ခြင်းဖြစ်သည်လို့မြန်မာနောင်းကမှတ်ချက်ပြီးရေးသားပါတယ်။ရိုက်တာသတင်းဌာနကလည်းကုလလုံခြုံရေးကောင်စီကမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဆယ်စုနှစ်များစွာအတွင်းပထမဆုံးကြိမ်ချမှတ်လို့ခေါင်းစဉ်ပေးကနှစ်ပေါင်း84နှစ်အတွင်းပထမဆုံးချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်
။ CNN သတင်းဌာနကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒေါ်အောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တဲ့တမိုင်းဝင်ဆုံးဖြတ်ချက်လို့သတင်းကောင်းစဉ်စီတက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြတ်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့တောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ဟာအရှိတောင်အာရှနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်လွတ်လပ်ရေးရပြီးချိန်ကစလို့အခုအချိန်ဟာပထမဆုံးဖြစ်တယ်လို့ CNN ကရေးသားပါတယ်။အမှန်ပါပဲမြန်မာနိုင်ငံမှာ1962ခုနှစ်မှာတစ်ကြိမ်1988ခုနှစ်မှာနောက်ထပ်တစ်ကြိမ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနှစ်ပေါင်းများစွာဆဲအုပ်ချုပ်ရေးနဲ့အုပ်ချုပ်ခဲ့ပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတစ်ကြိမ်တစ်ခါမှအရေးတရူဆုံးဖြတ်ချက်ချနိုင်တာမရှိခဲ့ပါဘူး 2006ခုနှစ်မှာတစ်ကြိမ်မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီအစည်းအဝေးအစီအစဉ်အာဂျန်ဒါမှာပါဝင်ခဲ့ပူပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ဗီဒီယိုအာဏာသုံးပယ်ချတာခံခဲ့ရပါတယ်။လုံခြုံရေးကောင်စီဆုံးဖြတ်ချက်မဖြစ်ခဲ့သလိုမအောင်မြင်ခဲ့ပါဘူး။ဒါကြောင့်လဲနှစ်ပေါင်း84နှစ်အတွင်းမှာဒီဒီဇိုင်းကတော့သမိုင်းဝင်အောင်မြင်မှု NUG ရဲ့အောင်မြင်မှုအဖြစ်မီဒီယာတွေကရေးသားဖော်ပြတာဖြစ်ပါတယ်
။တချို့ကတော့မြမရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်ဟာပျော့လွန်းတယ်။ဘယ်လိုအရေးယူရမယ်ဆိုတာမပါဝင်ဘူးလို့ထောက်ပြဝေဖန်ကြတာတွေလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဆုံးဖြတ်ချက်ဟာပထမအဆင့်ပထမရှေ့လန်းတာဖြစ်ပါတယ်။2021အာဏာသိမ်းစစ်ကောင်စီကတော့ထုံးစံအတိုင်းကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံတည်ငြိမ်မှုမရှိအောင်ဖိအားပေးဖို့ကြိုးစားတာဖြစ်လို့မြန်မာနိုင်ငံအတွက်အထောက်အကူမဖြစ်တဲ့အတွက်လက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့တာတွေ့ရပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်နဲ့မရှိမနှောင်းမှာပဲအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာအဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့သတင်းကိုဒီဇင်ဘာ24ရက်နေ့ VOA သတင်းမှာနားထောင်ရပါတယ်။ NDAA ကာကွယ်ရေးဆိုင်ရာဥပဒေမှာမြန်မာနိုင်ငံဒီမိုကရေစီရေးကိုမြင့်တင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီထောက်ပံ့မှုတွေပေးရေးထည့်သွင်းထားကြောင်းသိရပါတယ်
။ဘာမအထည့်သွင်းထားတဲ့ NDA ရဲ့အနှစ်သာရကိုအမေရိကန်ပြည်အောင်စု Wellson Center နဲ့အမေရိကန်ပြည်အောင်စုငြိမ်းချမ်းရေး Institute တို့မှ Fellow အဖြစ်ဆောင်ရွက်နေတဲ့ဦးရဲမျိုးဟင်းကအခုလိုပြောပါတယ်
။ဘာမအကိုထည့်သွင်းပြထန်းထားတဲ့NDA ဥပဒေရဲ့အဓိကအနှစ်သာရကိုပြောပါဆိုရင်လက်ရှိနေဦးတော်လှန်ရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့ tracking တစ်ခုကအဓိကကျတယ်လို့မြင်ပါတယ်။အဲ့ဒီ tracking ကတော့လက်ရှိနေဦးတော်လှန်ရေးမှာပါဝင်နေကြတဲ့ဥဆောင်နေကြတဲ့ NUG လူမျိုးစုတိုင်းသားဖွဲ့စည်းတွေလက်နက်ကိုင်ဖွဲ့စည်းတွေ PDF အစရှိတဲ့တော်လည်းအားစုတွေကြားထဲမှာနိုင်ငံရေးရစီရေးရစူးစင်းညီညွတ်မှုသာရှိမယ်ဆိုရင်ဒီຫນွေဦးတော်လည်းကအောင်မွေးရနိုင်တယ်အဲ့အတွက်ဒီຫນွေဦးတော်လည်းမှာဒီကဥဆောင်နေကြတဲ့ NUG လူမျိုးစုတိုင်းသားတော်လည်းဖွဲ့စည်းတွေနဲ့ PDF လက်နက်ကိုင်ဖွဲ့စည်းတွေကြားထဲမှာနိုင်ငံရေးရစီရေးရစူးစင်းမှုအားကောင်းလာအောင်ခိုင်မအောင်ထောက်ပံ့နေထောက်ကူနေပေးမယ်လို့အဓိကရည်ရွယ်ထားတာဖြစ်ပါတယ်။အဲဒီလိုမျိုးထောက်ကူတွေကိုပိုအားကောင်းခိုင်မာအောင်ရဖို့ဆိုရင်မြို့တော်လိုင်းမှာအဓိကဥဆောင်ပါဝင်နေကြတဲ့တော်လိုင်းဖွဲ့စည်းတွေကြားထဲမှာပထမအဆင့်ဖြစ်တဲ့အလုပ်တူတွဲလုပ်နိုင်တဲ့အခြေခံသဘောတူညီမှုတွေတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။တကယ်လို့သာမြို့တော်လိုင်းအင်အားစုတွေကြားထဲမှာအစိမ့်စိမ့်အမှောင်မှာကွဲပြားမှုတွေဖြစ်နေတဲ့ဆိုရင်တော့ဒီလိုဥပဒေတွေဘယ်လိုပဲပြဋ္ဌာန်းပြတဲ့ဘယ်လိုပဲအကူအညီတွေဖြစ်လာကျွန်တော်တို့ထိရောက်ဖို့ထိရောက်မှုရှိဖို့မလွယ်ဘူးလို့ကျွန်တော်တို့လို့မြင်ပါတယ
်မြန်မာဒီမိုကရေစီရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာထောက်ခံမှုတွေရရှိနေချိန်မှာຫນွေဦးဒေါ်လာရေးကိုဥဆောင်နေကြတဲ့ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF တွေကြားနိုင်ငံရေးစီရေးဆက်ဆံမှုကအရေးကြီးလာပါတယ်ရရှိလာတဲ့နိုင်ငံတကာထောက်ခံမှုတွေအကူအညီတွေဟာမြမဒီမိုကရေစီရေးအတွက်ဘယ်လောက်ထိရောက်မလဲဆိုတာအဲ့ဒီအဖွဲ့တွေရဲ့စူးစီးမှုကအဖြေပေးနိုင်မယ်လို့ယူဆပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်သွားတာပါရှင်။ဒီကနေ့ညချမ်းအစီအစဉ်နောက်ပိုင်းမှာလဲမြမအရေးနှစ်ကုံသုံးသက်ချက်အစီအစဉ်ဖြစ်ဥကြောတန်ဇန်တာတင်ဆက်ထားတာကိုလည်းကျမတို့နားဆင်ကြည့်ရှုကြမှာပါ။အခုတော့ ISB မြန်မာရဲ့မြင်ကွင်းကျယ်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေမှာCOVID ကန့်သတ်ချက်တွေကိုတရုတ်အစိုးရကရုပ်သိမ်းလိုက်ပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုဖြစ်တင်ဆက်ထားပါတယ်ရှင
်။ မတရုတ်နယ်စပ်ကုန်သွယ်ရေးမှာအရေးပါတယ်။ကချင်နဲ့ရှမ်းပြည်နယ်ကနယ်စပ်ခိတ်တွေမှာကိုဗစ်ကန့်သက်ချက်တွေကိုတရုတ်အစိုးရကရုံသိမ်းလိုက်ပါတယ်။ကုန်တင်ကားတွေအတွက်ရင်ပေါင်းအစားထိုးရတာ၊ပိုးသက်ဆေးဖြန့်ရတာ၊ကိုဗစ်ဆေးစစ်ကပ်ပြရတာ၊ပို့ကုန်စည်းကြိုပေးရတာတွေမလိုတော့တာပါ။အချိန်ကြာကြီးဆောင်ရမလိုတော့ဘဲကုန်တင်ကားတွေအလွယ်တကူတရုတ်ဘက်ကိုမောင်းဝင်နိုင်မှာဖြစ်ပါတယ်။လွယ်ကျယ်လိုင်းရင်းဂိတ်၊ကံပိုက်တွေထိန်ချုံဂိတ်နဲ့ချင်းရွှေဟော်လန်ချန်စတဲ့နယ်စပ်ကိတ်တွေပါဝင်ပါတယ်။နှစ်နှစ်ကျော်ကြာပိတ်ထားခဲ့တဲ့ရွှေလီကျဲခေါင်တရားကိုလည်းပြန်ပွင့်လိုက်ပါတယ်။တရုတ်နိုင်ငံကိုတရှိမပြောတင်ဖို့ပြည်တွင်းကုမ္ပဏီ32ခုကိုတရုတ်ကော့ကွန်အာဏာပိုင်အဖွဲ့ကခွင့်ပြုလိုက်ပါတယ်။ဒီနှစ်ဇန်နဝါရီ1ရက်ကစပြီးမြန်မာပုတ်ကုံ18မျိုးကိုရေစစ်စည်းရခွင့်ပြုချက်ရရှိထားမှတင်ဖို့ဝင်ရှိပါတယ်။အခုဗန္နာနဲ့ပထမ6လအတွင်းတရုတ်ကိုတရှိငပြောအမေရိကန်ဒေါ်လာ6တန်းနီးပါးတင်ပို့ခဲ့ပါတယ်တရှိငပြောစီးကြက်ခွန်ကိုအခုနှစ်နိုဝင်ဘာလကုန်ပိုင်းကစပြီးကံပိုက်တီထိန်ချုံနယ်စပ်ကိတ်မှာတရုတ်ရွာငွေနဲ့ကောက်ခံနေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေအကောင့်ထဲပေါ်တဲ့နေရာမှာအဓိကကြတဲ့ပူးတွဲကော်မတီကိုအကောင့်ထဲပေါ်ရေးကော်မတီအဖြစ်စစ်ကောင်စီကပြင်ဆင်ဖွဲ့စည်းလိုက်ပါတယ်ဒီကော်မတီကစီဝိုင်းစင်ညာစီမံကိန်းတွေကိုအဆိုပြုတာအကောင့်ထဲပေါ်တာနဲ့လားလည်မှုစာကြံလာတွေရေးထိုးတာတွေအတွက်အဓိကတာဝန်ရှိပါတယ်။တရုတ်နိုင်ငံဘက်ကအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးတာစီမံကိန်းတိုးတက်မှုတွေကိုအစီရင်ခံတာတွေကိုလည်းလှုပ်ဆောင်နိုင်ပါတယ်။ဒီလိုပြင်ဆင်ဖွဲ့စည်းလိုက်တာဟာကော်မတီရဲ့တာဝန်တွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့နဲ့စီမံကိန်းတွေအကောင့်ထဲပေါ်ရေးအတွက်အချိန်မြင့်မှုပြင်ဆင်တာပဲဖြစ်ပါတယ်။အချိန်20မြောက်တရုတ်ကွန်မြူနတီပါတီညီလာခံအလွန်တရုတ်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်ဖို့နှစ်နိုင်ငံလုပ်ငန်းရှင်တွေဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေး၊စိုက်ပျိုးရေး၊စွမ်းအင်နဲ့အခြေခံအဆောက်အုံကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ရန်ဝန်လမ်းကြောင်းအစီအမံကိုဆက်လုပ်ပြီးမြမငင်းညင်းနဲ့ဖွံ့ဖြိုးရေးအတွက်ကူညီသွားမယ်လို့တရုတ်တမ်းမတ်ကပြောပါတယ်။တရုတ်ကုန်သွယ်အသင်းချုပ် CECCM နဲ့ဆွေးနွေးဖို့မြမကုန်သွယ်အသင်းချုပ် UMSCCI ကဖော်ရန်ကျင်းပခဲ့တာဖြစ်ပါတယ်။တရုတ်ဦးဆောင်တဲ့လန်ချမ်းမဲခေါင်ပူပေါင်းဆောင်ရွက်မှုအထူးရံမုံငွေနဲ့တည်ဆောက်တဲ့စင်တာ၃ခုကိုရှမ်းပြည်နယ်မှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းကဖွင့်လှစ်ခဲ့ပါတယ်။မဲခေါင်ဒေသတွင်မိုးရစေဘွားပူတွဲတိုက်ဖြတ်ဖို့တောင်ကြီးမှာမဲခေါင်ဒေသလုံခြုံမှုပေါင်းစပ်ညှိနှိုင်းရေးစင်တာတစ်ခုဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်ဘေးရန်ရဲ့ကာကွယ်ရေးအတွက်ပင်းတရားနဲ့မိုင်းပြင်းမှာလည်းတဘာဝဘေးကယ်ဆယ်ရေးပစ္စည်းထုတ်လောင်ရုံနဲ့ပညာပေးစင်တာ၂ခုဖွင့်လှစ်ခဲ့တာပါ။ရှမ်းပြည်နယ်ဟာလမ်းချမ်းမဲခေါင်စီမံအောက်မှာရှိတဲ့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေရဲ့ဆုံးချက်ဖြစ်ပါတယ
်ဒါကတော့ ISP မြန်မာမြင်ကွင်းကျဲအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါကျမတို့ VOA မြန်မာပိုင်းကနေနောက်ဆုံးရသတင်းတွေကိုနေ့စဉ်တင်ဆက်နေရမှာမြန်မာစံတော်ချိန်နဲ့နဲ့6နာရီကနေ9နာရီထိတိုက်ရိုက်တင်ဆက်နေတယ်လို့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလဲကျမတို့မြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်အခုတော့မတ်ကျေးမုံရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြည့်ကြရအောင်ပါဒီတစ်ပတ်အတွက်တော့နှစ်သစ်ကိုစိတ်သစ်နဲ့ကြိုတဲ့အကြောင်းအင်္ဂလိပ်အသုံးနှုန်းတွေကိုမတ်ကျေးမုံကပြောပြမှာပါရှင
် Hey guys, Happy New Year, Happy 2023. So these are some of the things I'm doing to get ready for the new year. The new year ဒီ2023နှစ်သက်အတွက်ကျေးမုံကဘာတွေလုပ်နေလဲလို့ပြောပြမယ်နော် So I am reflecting on the old year. I am reflectingand thinking about all of the good that has happened this year in 2022. So, Jaymo, I'm going to say that in 2022, I'm going to say that I'm going to say that. So, what has happened? I had met really good friends. Jaymo, I'm going to say that I'm going to say that I...created a great society in New York. The Taiwan Leo Shida le yan chezu tena. No? So I have a really good community. The Taiwan Leo ado yan kau na. So that's one great thing about this year. So some of the bad things that had happened, a huge toll that took on me was my father's death. And I'm still processing it, although I think I'm doing a pretty good job just working through it. But I learned so many great things. And, you know, within the bad, there's always a silver lining, right? So my father was suffering a lot, and I think he found the peace that he needed and wanted. And also I learned so much. I learned so much about life, about death. It's going to happen to all of us. And it's sometimes quite a relief too, because now you get to live for yourself. And I learned that this year. You don't think about what other people think of you or what they want for you. You'll have this one life and you should live it to the best of your ability. So, Jimoa Pesone Kajo Bare Dingele Sora Diboama Golochine Hario Lo, Golochine Hario Lopa, Lopio, Biogene, Dumiareo, Te Gaunema, Te Messinzane, Dumiaria, Coco, Golo Bari Tenile, Soe, Messinzane, Lo, no, Biogene, Golochine Hario Lo. So the third thing I do is I make a gratitude journal. No? A gratitude journal. I keep journals all the time. I write all the time about everything. And gratitude just means what you're thankful for. Bari Jesu din li le lo. Jimo am yeme yire. So I am grateful for a home, to have a little bed. Even though it's a little bed, it's still a bed, right? So I have somewhere to sleep. In le shire, you know, ayali le shire. I have good friends. I have family. You know, mitazu le shire. The fourth thing I do for New Year's is I look at my expenses. I look at what I have spent this year and to see whether it was necessary for next year. So balule sora nehaune seyeneo bianchira, no? What did I spend too much money on that I don't need for next year? And the fifth part is, and the most important, is my resolutions. What goals do I want for this year, no? So what are your now what are the goals? What are you trying to achieve? What are your dreams, right? It could be traveling. What's the next destination? And so you gotta save up. It could also be maybe buying your dream house, or cross your fingers, I don't think that's gonna happen next year. Or a car. But the most important thing out of the resolution is to leave all of the bad regrets with people, friends, family, the bad conflicts behind, right? It's a new year, new beginning. It's in the past, no? This year, it's a new beginning. It's a refreshing new time. So, Happy New Year.
မကြေမုံတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်ပါရှင်ဒီတစ်ပတ်အတွက်ကနှစ်သစ်ကိုစိတ်သစ်နဲ့ကြိုတဲ့အကြောင်းပြောပြသွားတာပါမကြခင်မှာတော့ဥကျော်စန္ဒာရဲ့မြမအရေးနှစ်ကုံသုံးသက်ချက်အစီအစဉ်ကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျူရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဆက်သွယ်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေရှင်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရအောင်ပါ။ inset ပိုးကောင်တွေအကြောင်းပိုးပြီးစိတ်ဝင်စားစေဖို့နဲ့အေဂျင့်နဲ့စောင်းရသည့်ကာလအလင်းရောင်တွေနဲ့နှွေးထွေးစေဖို့ဘယ်လ်ဂျီယံနိုင်ငံကတရိတ်ဆန်ယုံကြီးမှာအေအားမပိုးကောင်မီးပုံဒီယုတ်ကြီးတွေကိုမီးထွန်းပြသထားပါတယ်။ကလေးငယ်တွေကနေလူကြီးတွေအထိစိတ်ဝင်စားအောင်ပြသထားတဲ့မီးထွန်းပွဲကိုမဆုမျက်မွန်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားမှာပါရှင်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်ရဲ့မြောက်ဘက်မှာရှိတဲ့မက်ကယ်လင်မြို့ကပလကင်ဒဲလ်ပြိဿံယုံမှာအေယာမပိုးကောင်ကြီးတွေနဲ့သူတို့ကိုစားတဲ့သတ္တဝါတွေကိုအေယာမမီးပုံးယုတ်ကြီးတွေလှုပ်ပြီးတော့ပြသထားပါတယ်။အေဂျန်ဘီနေတာတိုးတဲ့ခုလိုဆောင်းရသည်မှာမီးပုံးယုတ်ကြီးတွေနဲ့မီးအလှထွန်းပြီးတော့နှွေးထွေးစေဖို့ရည်ရွယ်လှုပ်ထားတာပါ။လက်ရမြောင်အေယာမလှုပ်ရှားနေတဲ့မီးပုံးယုတ်ကြီးတွေကို China Light Festival Company ကဖန်တီးထားတာဖြစ်ပြီးတော့ကြောက်စရာအသေးရစရာ inset ပိုးကောင်တွေကိုစိတ်ဝင်စားစရာဖြစ်အောင်လို့Plugin Delta ဆိုင်ရုံကပြသထားတာဖြစ်ပါတယ်။ကလေးလူကြီးမျိုးရဲ့လာရှိသူတွေအနေနဲ့ပိုးကောင်တွေရဲ့ကဘာတဲ့ရောက်သွားသလိုခံစားရစေပါတယ်။ Inset ပိုးကောင်တွေကိုအများစုကအနာကမကြည့်ရအောင်ကြောက်ကြလေးရှိတာမို့သူတို့နဲ့ပတ်သက်လို့လေးလာမှတ်သားစရာတွေရှိတယ်ဆိုတာကိုအခုလိုမီးပုံးယုတ်ကြီးတွေလှုပ်ပြီးတော့ဒရိတ်ဆိုင်ရုံမှာဆောင်းရသည့်မီးထွန်းပွဲတော်လှုပ်ထားတာလည်းဖြစ်ပါတယ်။မီးထွန်းပွဲတော်ကိုလာကြသူတွေအနေနဲ့အေယာမပင်ကူကြီးတွေ၊ကင်းလိပ်ရှောကြီးတွေကိုအနီးကမြင်တွေ့နိုင်ကြမှာဖြစ်ပါတယ်။Plugin Delta ရိတ်ဆိုင်ရုံမှာ2022ခုနှစ်တုန်းကလည်းဒိုင်နိုဆောတွေရဲ့အကြောင်းလေ့လာနိုင်အောင်လို့ဒိုင်နိုဆောမီးပုံးယုတ်ကြီးတွေနဲ့အခုလိုမျိုးမီးထွန်းပွဲတော်လှုပ်ခဲ့ဘူးပါတယ်။အခုဆောင်းရသည်မှာထပ်လှုပ်တာကတော့ဒုတိယအကြိမ်ဖြစ်ပါတယ်။ပထမနှစ်မှာကလူတွေရဲ့စိတ်ဝင်စားအောင်မြင်မှုရခဲ့လို့အခုလိုဒုတိယနှစ်အဖြစ်ဆက်လှုပ်တာလို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ
်။ Yes, so during COVID times, we noticed that people needed to be together, that they needed
မိသားစုတွေအတူရှိနေပြီးတယောက်နဲ့တယောက်ချစ်ချင်းချင်းချင်းရင်းနှီးနှီးနဲ့အမတ်တရားတွေဖန်တီးဖို့လိုရဲဆိုတာကိုကိုဗစ်ကရောဂါကြီးဖြစ်နေချိန်မှာကျမတို့သတိပြုမိခဲ့ကြပါတယ်။အဲဒါကြောင့်ခုလိုမီးအလှထုံးပွဲတွေဆက်လုပ်ဖို့ကျမတို့ကိုတွန်းအားဖြစ်စေခဲ့တာပါ။မိသားကတွေဈေးတက်နေပေမဲ့လာလေသူတွေကိုစိတ်ချမ်းသာပျော်ရွှင်စေတယ်အပြုသဘောတက်ရောက်မှုတွေရှိစေတယ်ဆိုရင်မီးထုံးပွဲလှုပ်ရကြုံနဲ့ပါတယ
်လှုပ်ရှားတက်ဝင်နေတဲ့ပိုးကောင်တွေလိုဖြစ်နေအောင်လို့မီးပုံးယုတ်ကြီးတွေကိုလှုပ်ထားတဲ့အတွက်လာကြည့်သူတွေအတွက်ပို့ပြီးတော့စိတ်ဝင်စားစရာဖြစ်နေကြပါတယ်အထူးသဖြင့်ထူးခြားတဲ့တက်ရှိပိုးကောင်တွေအကြောင်းကလေးငယ်တွေပို့သိခြင်းစူးစမ်းခြင်းစိတ်တွေဖြစ်စေပါတယ်ပြားတွေအကြောင်းပြသထားတဲ့နေရာမှာဆိုရင်ပြားအိမ်တွေရောက်သွားသလိုဖြစ်နေအောင်လို့နောက်ခံခန်းတွေကိုပါဖွင့်ပေးထားတာပါ
Ik moet eigenlijk zeggen dat ik het gewoon heel leuk vind hoe mijn dochtertje naar al die beestjes kijkt en naar al die lichtjes en dat doet me eigenlijk gewoon
Hoe gaan we alo miang ni alo ngu chuma tamile de and or lighting ni ao mya ra chuma twet do pei ko saiki ni sia wan da sia phit ya ba de tu blao tbo ja bi pyo ni de le so ra twi ya ro sait chan da ba de ya de uru ga yan e be me lu champagne yet takwa ne lan shao twa ji lai min lin phu ri na ma thai na lai ne pyo sia kaung ma de
အမောကအောက်မှာမဟုတ်ပဲတရိတ်ဆိုင်ရုံဝင်ကြီးထဲမှာစောင်းရသည့်မီးထွန်းပွဲတော်ကိုလှုပ်တာဖြစ်လို့လာလေသူတွေအနှွေးတက်ရနိုင်အောင်လို့မီးလင်းပိုးတွေလှုပ်ထားပေးပါတယ်။စောင်းညတွေမှာအခုလိုထူးခြားတဲ့မီးထွန်းပွဲတော်မျိုးလှုပ်ပေးထားတာကိုလာလေကြသူတွေကလည်းသဘောကျနေကြပါတယ်
။ Ja, dit is de eerste keer dat we naar zo'n lichtjes-tentoonstelling komen kijken, maar het heeft me wel aangenaam verrast omdat het
ခုလိုမီးလှပြထွန်းလာတာမျိုးအခုမှပထမဆုံးကြည့်ဦးတာပါ။တော်လေးကိုသဘောကျအံ့ဩစရာဖြစ်ရပါတယ်။မီးအောင်တွေကအလင်းလဲရနှွေးလဲနှွေးစေပါတယ်အခုလိုမှောင်မှောင်မဲမဲချင်းချင်းစီစီဆောင်းအောင်လीအတွက်တော့အန်ကိတ်ပါပဲ
မိဘအလှလှုပ်တဲ့နေရာမှာကျွမ်းကျင်လက်ရမြောက်လာတဲ့တရုတ်အနုပညာရှင်တွေရဲ့လက်ရပိုးကောင်မိဘကြီးတွေကအသက်ဝင်လာတဲ့အတွက်ဌာနကြီးပုံမြင်တွေကတက်တော့ကြီးတဲ့ရောက်သွားတယ်လို့ခန်းစားရတယ်လို့တချို့ကလည်းပြောပါတယ
် echte moeite om te komen kijken het is een heel sprookjesbos precies
ဒီလိုကောလာပြီးတော့ကြီးတဲ့နေရာမျိုးဖြစ်ပါတယ်စိတ်ကိုညှို့ယူဖန်ဆာထားတဲ့တက်တော့ရောက်နေတယ်လို့ဖြစ်သွားပါတယ်အသေးချာကိုပြင်ဆင်ပြသထားတာပါသချင်းတန်တွေကလည်းစိတ်ကြည်နူးစရာဖြစ်ပါတယ်အရန်ကိုကောင်းပါတယ
် Belgium နိုင်ငံ Mechelen မြို့ကပလက်ကင်ဒဲလ်တရိတ်ဆိုင်ရုံကြီးမှာအခုလိုပိုးကောင်မီးပုံကြီးတွေကိုမီးထွန်းနိုင်ဖို့အတွက် LED မီးလုံးပေါင်း 2,000 ကျော်ကိုအသုံးပြုထားပြီးတော့သတင်းဖတ်တဲ့ခြေကြအောင်လို့ပြင်ဆင်ခဲ့ရတယ်လို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ်။တန်ကြိုးတွေ၊ဖဲစာတွေနဲ့ပုံဖော်ချုပ်လုပ်ဖန်တီးထားတဲ့အေယာမပိုးကောင်မီးပုံရုပ်ကြီးတွေနဲ့မီးအလှထွန်းပွဲတော်ကိုတော့2023 January 15ရက်နေ့အထိပြသထားမှာဖြစ်ပါတယ်။မီးထွန်းပွဲအတွက်ကလေးလက်မှတ်တစ်စောင်းကို16ယူရိုနဲ့လူကြီးလက်မှတ်တစ်စောင်းကို19ယူရိုပေးရမှာဖြစ်ပါတယ်ရှင်ကျွန်မဆွေမြတ်ပါမှာ
ဒါကတော့မဆွေမြတ်မို့အပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကုန်လွန်သွားတဲ့2022ခုနှစ်တနှစ်လုံးအတွက်အရေးကြီးတဲ့မြန်မာသတင်းတွေကိုစူးစီးတင်ဆက်ထားတာကိုကြည့်ကြရအောင်ပါနိုင်ငံမှာကြုံနေရတဲ့စီးရေးနိုင်ငံရေးပဋိပက္ခတွေပိုတောင်ဆိုးလာခဲ့တဲ့နှစ်ကိုကြော်ဖြတ်ခဲ့ကြပြီးတော့နှစ်သစ်အတွက်မျှော်လင့်ချက်နဲ့ဘယ်လိုဆက်နိုင်ကြမလဲမြမအရေးနှစ်ကုံသုံးသက်ချက်ကိုဦးကျော်စန်းသာတင်ဆက်ထားပါတယ်ရှင
်ဒရရှမြခင်2022ခုနှစ်ဟာမြန်မာနိုင်ငံမှာစစ်တကအနာသိင်ကြတာဒုတိယမြောက်နှစ်ဖြစ်ပါတယ်။ဒါပေမဲ့စစ်တပ်အနေနဲ့တိုင်းပြည်ကိုအောင်မြင်မြင်မထိန်သိမ်းနိုင်သေးပဲဆန့်ကျင်တွန်းလှန်မှုတွေဟာပုံမလို့သာများပြားလာရပါတယ်။မိမိအနာသိင်ကြကိုတစ်ခါတည်းဆန့်ကျင်ကြလိမ့်မယ်လို့မထင်ခဲ့ဘူးဆိုတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်ရဲ့စကားပုံမှုမှန်ကန်လာတာပြသပြီးဒီစံကျင်တွန်းလှန်မှုတွေဟာလည်းမကြခင်မှာအချိန်ရောမိမိတော်လိမ့်မယ်လို့ထင်မြင်ယူဆခဲ့တဲ့တုံးပတ်စုတချို့ရဲ့အမှားဟာလည်းပဲပုံမပေါ်လွင်လာခဲ့တယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူးဒီလိုစံကျင်တွန်းလှန်သူတွေကိုအကြမ်းဖက်သမားတွေအဖြစ်သမားတွေလို့စစ်ကောင်စီကဆွဆွဲပြောဆိုနေပေမဲ့ဒီကောက်ကန်အစိုးရကိုဖျက်သိမ်းပြီးစူရခေါင်းဆောင်တွေကိုမေရှားဖန်စီထောင်ချတဲ့စစ်ကောင်စီကအကြံဖက်သမားတွေရက်ဆက်ကြမ်းကြုတ်သူတွေအဖြစ်မဲဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကသတ်မှတ်လာကြတယ်။ဒေသလိုက်ဖွဲ့စည်းထားတဲ့ PDF တွေနဲ့ EAO တွေဟာပုံမအတွင်းမှန်ကြတဲ့နေရာတွေရှိထိုးဖောက်လာနိုင်တာတွေ့ရပါတယ်။ဒါပြင်ဒီလိုလက်နက်ကန်ခုခံတွန်းလှန်နေတဲ့အင်အားစုတွေအလုံးရဲ့စီးလုံးညီညွတ်မှုကလည်းပုံမပြပြင်းလာနေတယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။တခင်တည်းမှာပဲစစ်ကောင်စီရဲ့နှိကုတ်မှုတွေကလည်းပိုပြီးရက်ဆက်ပြင်းထန်လာခဲ့ပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေကိုတွင်တွင်ကြဲကြဲအသုံးပြုလာပြီးရက်ဖက်ပြစ်မှတ်တွေကိုထိမှန်ပြီးရဲသားတွေထိခိုက်ပျက်ဆင်းရမှုတွေများပြားလာခဲ့ပါတယ်။အလားတူသောပဲမြို့ပေါ်ဒေသတွေမှာလည်းအပြန်အလှန်ဆွဆွဲတပ်ဖြတ်မှုတွေကြာခဏတွေ့လာရပါတယ်။ဒီလိုအကြမ်းဖက်မှုတွေကိုနိုင်ငံတကာရှုတ်ချမှုတွေလည်းပုံမူကျေလွန်စွာထွက်ပေါ်ခဲ့ပါတယ်။မြန်မာပြည်နာဟာနိုင်ငံရင်းပြည်နာသမဂဒေတာရင်းကိုပါရက်ခတ်နိုင်တယ်လို့ယူဆတဲ့အာဆီယံကတော့ဒီရေးမှာတက်တက်ကြွကြွပါဝင်ဖို့ကြိုးပမ်းအထောက်လာခဲ့ပါတယ်မြန်မာပြည်နာကင်တွေရေးအတွက်နိုင်ငံတော်ကလည်းစီတန်းတွန်းပို့ခံရတဲ့အာဆီယံအနေနဲ့သူတို့ရဲ့မူငါချက်သဘောတူညီချက်ကိုလိုက်နာဖို့မြန်မာစစ်ကောင်စီကိုနှီးမျိုးစုံနဲ့ဆွဲဆောင်ခဲ့ပါတယ်2022တုန်းကအစကြဥက္ကဋ္ဌဖြစ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကဆိုရင်ဝန်ကြီးချုပ်ဟွန်ဆန်းကိုရိုင်းနောက်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူဆွေးနွေးဖြစ်တဲ့ Russian Pan တို့ကနေပြည်တော်ကိုကိုယ်တိုင်သွားရောက်ခဲ့ကြပြီမဲ့စစ်ကောင်စီဘက်ကတော့သူတို့ရဲ့ခီးစဉ်တွေဟာစစ်ကောင်စီကိုနိုင်ငံတကာအသိမှတ်ပြုလေဟန်လုပြတာကလွဲလို့အာဆီယံရဲ့တိုက်တွန်းချက်ကိုဂရုမစိုက်ခဲ့ကြပါဘူးဒီလိုဂရုမစိုက်တဲ့အပြင်တမင်းရွက်ပြီးလုပြလိုက်တယ်လို့တောင်ယူဆရတဲ့လောရတစ်ခုကတော့ကိုဂျီမီနဲ့ကိုဖြူစီဟာတို့အပါအဝင်တက်ကြွလှူရှာသူ၄ဦးနိုင်ငံတကာကန့်ကွက်မှုတွေကြားက2022ဇူလိုင်လမှာကွန်မြူနတီလိုက်တာပဲဖြစ်ပါတယ်။ သူတို့ကိုစေတမ်းမစီရင်ဖို့ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝန်အလုံးလူလူကကံကွက်ခဲ့ကြတာပါဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ကုကြည်မီနဲ့ကိုဖြိုးစရာတော့အပါဝင်ဒီတက်ကြွလှုပ်ရှားသူ၄ဦးကိုစေတမ်းတစ်ချိန်မကပြည်သင့်တယ်ဆိုပြီးတော့အခုလိုတုံ့ပြန်ပြောကြားခဲ့ပါတယ
်ဒီကိစ္စတွေကိုခေါင်းအာဏာပိုင်တွေကဆုံးဖြတ်ကြပဲဖြစ်တယ်အဲ့ထက်မှပါပြီးသားပဲဒါနဲ့ပတ်သက်ပြီးတော့ကြာစာမြင်စဲ90ညတို့နဲ့သူ့ကိုအရေးယူပြီးတော့ကြာကျွန်တို့တရားရုံးအစဉ်အဆက်ကနေမှခုခံခြေပါ권ပေးပြီးမှကျွန်တို့ကတရားရုံးကနေတည်တံချမှတ်တာဖြစ်တယ်ကျွန်တော်ထပ်ပြောပါမယ်သူတို့ကျူးလွန်တဲ့ပြစ်မှုတွေကအခြားတည်တံချမှတ်ခြင်းခံရတဲ့ပြစ်မှုတွေနဲ့နှိုင်းရှင်ရင်တည်တံအကြိမ်ကြိမ်ချမှတ်ခံတိုက်တဲ့ပြစ်မှုတွေဖြစ်တယ်ပြီးရင်အပြစ်မဲ့ပြည်သူတွေအပေါ်မှာရက်ဆက်စွာဖြင့်ဒါကြီးမားတဲ့ထိခိုက်နစ်နာမှုဖြစ်အောင်ဆောင်ရွက်ခဲ့တာကိုတွေ့ရတယ်။အစားတူးမရတဲ့ဆုံးရှုံးမှုတွေဖြစ်တယ
်။ဒီစီရန်စီမှုနဲ့ပတ်သက်ပြီးတမန်အဖြစ်မြန်မာစစ်ကောင်စီဘောအနောက်နိုင်ငံတွေလောက်သဘောထားမတင်မာတဲ့ဂျပန်နိုင်ငံကတောင်အခုလိုပြောကြခဲ့တာတွေ့ရပါတယ်။ထင်းသင်းငံတွေကိုလွှတ်ပေးဖို့ကျွန်တော်တို့ထပ်ကတလဲလဲပြောကြားနေတဲ့ကြားကအခုလိုလွတ်လပ်ကြဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ခံစားချက်ကိုပုံမထိခိုက်စေပြီးပဋိပက္ခပို့ဆူလာလိမ့်မယ်။မြန်မာနိုင်ငံလည်းပူပြီးအထူးကြံဖြစ်သွားပါလိမ့်မယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမာဟာယာရှိကပြောကြားခဲ့တာဖြစ်ပါတယ်။နောက်တစ်ခါမြန်မာနိုင်ငံဟာသူတို့ရဲ့ဒေသရင်းဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်သူတို့ရဲ့သဘောတူညီထားတဲ့မူငါချက်ကိုလက်ခံလာနိုးနိုးနဲ့စိတ်ရှိရှိကြိုးပမ်းနေခဲ့တဲ့အာဆီယံကလည်းဒီကွန်မြူနီကိုရှုတ်ချပြီးလွန်စွာစိတ်ပြည့်မိကြောင်းတုံ့ပြန်ခဲ့ပါတယ်။မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထုကူဆဲ Tom Andrews ကတော
့ I am afraid that even more floodgates are now opening.
မြန်မာပြည်တွေပေါ်မှာဆင်းမချင်းအခက်မှုတွေပိုလုံလာပြီးဒီလူလူသူတို့ကိုကြောက်ရွံ့တဲ့ခက်ကြောက်ရွံ့လာအောင်လှုပ်လာမှာကိုကျွန်တော်စွန့်မိပါတယ်လို့ Tom Andrews ကပြောသွားတာဖြစ်ပါတယ်။တစ်ဆက်ထက်မှာပဲဒီလိုရုပ်မာတဲ့လုပ်ရက်တွေဟာနိုင်ငံတကာအဆိုင်ဝိုင်းအတွက်အချို့အခွင့်အခုဖြစ်စေလိမ့်မယ်လို့လည်းသူကအခိုင်အမာပြောခဲ့ပါတယ်။သူပြောသလိုပါပဲဒီကွန်မြူနီနောက်ပိုင်းမှာတော့နိုင်ငံတကာသဘောထားပုံမတင်မှပြတ်သားလာတာကိုတွေ့ရပါတယ်။ Energy အစိုးရကိုမြန်မာနိုင်ငံရဲ့တည်ဝင်းအစိုးရအဖြစ်အသိမှတ်ပြုဖို့တိုက်တွန်းလှုံ့ဆော်မှုတွေအထောက်အမှုတွေလည်းတွေ့ခဲ့ရပါတယ်။ဒီလိုအသိမှတ်ပြုဖို့ရနိုင်ငံတော်ဥပဒေအရလိုအပ်ချက်တွေရှိနေတဲ့အတွက်မဖြစ်နိုင်ပေမဲ့ NUG ရုံးတွေကိုတော့နိုင်ငံအများအပြားကလက်ခံထားရှိခဲ့ပါတယ်။ဒါကြောင့် NUG အစိုးရအနေနဲ့နိုင်ငံကနဲ့ထိတွေ့နိုင်မှုအစဉ်ရလာခဲ့ပြီးသံငင်းတမငင်းလမ်းကြောင်းပွင့်လင်းလာခဲ့ပါတယ်။တစ်ဆက်တည်းမှာပဲ2020ကုန်ကနီးကြတော့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တရားကိုချမှတ်လိုက်ပါတယ်။အဲဒီဆုံးဖြတ်ချက်ထဲမှာအကြံဖက်မှုတွေကိုချက်ချင်းရဆိုင်ပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာအကောင့်ထဲပို့ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူခွင့်ကိုလေးစားလိုက်နာဖို့နဲ့ချုပ်ဖောက်ကျူးလွန်တဲ့သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟံတားမရှိပေးအပ်နိုင်ဖို့ဒေါ်ဆန်းစုကြည်နဲ့သမ္မတဦးမြင့်အပါအဝင်မတရားဖန်ဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့စာရတွေတောင်းဆိုထားပါတယ်ဒီပြဋ္ဌာန်းချက်မှာမြန်မာစစ်ကောင်စီလက်နက်ရရှိမှုကိုတားမြစ်ပိတ်ပင်ရေးမပါဝင်တဲ့အတွက်ဒါကိုအမလို့အမရဖြစ်ကြသူတွေလည်းရှိခဲ့ပါတယ်။တကယ်တော့လက်နက်ပိတ်ပင်မှုကထက်သွင်းပြီးဆုံးဖြတ်ခဲ့မယ်ဆိုရင်ရုရှားတရုတ်တို့ကဗီဒီယိုအနာနဲ့ပယ်ချမှာဖြစ်တဲ့အတွက်ထင်ငှက်ထားခဲ့မှတူပါတယ်။အခုတော့ရုရှားတရုတ်နဲ့အိန္ဒိယတို့ဟာထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုမဲမပြီးပဲလက်ဆောင်နေရမှလွယ်လို့ကန့်ကွက်ခဲ့တာမရှိပါဘူး။ဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးချမှတ်နိုင်ခဲ့တဲ့သမိုင်းဝင်ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုကမ္ဘာနိုင်ငံတွေလူခွင့်ရေးသမားတွေဒီမိုကရေစီလိုလားတဲ့ပြည်သူတွေကကြိုးဆိုကြတဲ့အချိန်မှာစစ်ကောင်စီကတော့အခုလိုတုံ့ပြန်ခဲ့ပါတယ
်။သူတို့ကတော့ဒီကိစ္စလေးမြန်မာနိုင်ငံရဲ့ပြည်သူကြီးဖြစ်တယ်။သူတို့အရေးကြီးထားတဲ့ကိစ္စတွေမှန်တယ်များတယ်လေ။အဲကျွန်တော်မြန်မာနိုင်ငံရဲ့ဒီစဲဥပဒေရသူတို့အရေးလိုက်ဆောင်မှုတကယ်ရေးဥပဒေကြီးကပြည်ပြောကြအတိအကျဤပါတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားရုံးမှာဖက်သိရေးပြီးရင်ရှေ့နေတယ်လက်တရားဥပဒေရဲ့လုံထုံးလုံးကြီးတွေအတိုင်းအပြည့်အဝဆောင်ရွက်ပြီးမှကျွန်တော်တို့ဆောင်ရွက်တာဖြစ်ကြောင်းပဲကျွန်တော်တို့ပြောနေမှာ
။တစ်ချိန်တည်းလိုလိုမှာပဲအမေရိကန်ပြည်ထောင်စုကလည်း ဘမအက်ဂလိုလူသိများတဲ့မြန်မာနိုင်ငံဆိုင်ရာဥပဒေကိုဖြစ်ဆက်ပြင်ဆင်ပြီးအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။စစ်ကောင်စီဘောပုံမထျောက်တဲ့အရေးယူမှုတွေချမှတ်လိုက်တာပဲဖြစ်ပါတယ
်။
အမေရိကန်ပြည်ထောင်စုကအခုလိုပုံမပြင်းထန်တဲ့ PR တွေပေးလာတဲ့အတွက်မြန်မာစစ်ကောင်စီဟာရုရှားတရုတ်တို့နဲ့ပုံပုံနီးကပ်သွားတာကိုလည်းတွေ့ရမှာဖြစ်ပါတယ်။စစ်ကောင်စီအကြီးအကဲဟာရုရှားဥဆောင်တဲ့အကြောက်စီးပွားရေးညီလာခံကိုတွားရောက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ရုရှားဟာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေသာမကလုံခြုံတဲ့အသေးစားနျူကလ িয়ার ဓာတ်ပေါင်းကိုတည်ဆောက်ရေးပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးစတာတွေကိုလှုပ်ဆောင်ဖို့သဘောတူညီခဲ့တယ်လို့သတင်းတွေအများကြီးပေါ်ထွက်ခဲ့ပါတယ်။အမေရိကန်ကပြင်ဆင်လိုက်တဲ့ဥပဒေသေးအရထောက်ပံ့မဲ့အထက်မှာစစ်လက်နက်ပစ္စည်းတွေမပါဝင်ပေမဲ့တခြားအထောက်အပံ့တွေကြောင့်ခုခံတွန်းလှန်နေတဲ့အင်အားစုတွေအတွက်စီးရေးဘက်မှာပါပုံမအကန့်လွန်နိုင်တဲ့အခြေအနေရှိနေပါတယ်။ဒါဟာမြန်မာနိုင်ငံစီးရေးပဋိပက္ခပုံမပြင်းထန်လာနိုင်မှာဖြစ်တယ်လို့တချို့ကလည်းနောက်ွယ်မှာအမေရိကန်နဲ့ရုရှားတို့တစ်ဖက်စီရှိနေတဲ့တစ်စင်ကန်စစ်ပွဲ proxy war ဖြစ်လာလိမ့်မလားလို့စိုးရိမ်မှန်တွေကြားပါတယ်။အမေရိကန်စစ်တပ်တပြားဘုံမူကြီးအငိမ့်သာမြန်မာရေးသုံးသပ်သူပမခမီမီဝန်ဘတ်ကတော့တစင်ကန်စစ်ပွဲဖြစ်ခြင်းဖြစ်ရင်အမေရိကန်နဲ့ရုရှားအကြဖြစ်မှာမဟုတ်ဘဲပြည်ထောင်နဲ့ရုရှားအကြသာဖြစ်နိုင်တယ်လို့အခုလိုသုံးသပ်ပါတယ်။
ဒါဆိုလို့ရှိရင် proxy war ကမြန်မာနိုင်ငံမှာဖြစ်နေတယ်။အဲ့ဒီ proxy war ကရုရှားနဲ့ပြည်ုပ်နေကြတယ်မဟုတ်။နော်ဒီဘက်ကစစ်တပ်ဘက်မှာ90ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon ပတ်ပင်မနော် armament တွေအားလုံးကရုရှားလာ။နော်ဟိုဘက် EAO တွေ weapon ကြတော့တရုတ်ကလာ။ဆိုတကယ်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တတ်နေတဲ့ဥစ္စာကတရုတ်နဲ့ဟိုနေရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးသပ်လို့ရှိရင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေရလို့ပြောလို့ရတာပေါ့သူတို့ရဲ့လက်နက်တွေအပြန်ပြန်သုံးသပ်လိုက်လို့ရှိရင
်တကယ်တော့ proxy war လို့ခေါ်တဲ့တစင်ကန်စစ်ပွဲဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေစစ်ဖြစ်လာရဆိုရင်တော့ပထမဆုံးဒုက္ခရောက်ကြတာကတော့ပြည်သူလူထုပဲဖြစ်တဲ့ဆိုတာမငင်းနိုင်တဲ့အမှန်တရားပါပဲအခုလက်ရှိမှာပဲမြန်မာနိုင်ငံတွင်စီရင်ပဋိပက္ခတွေကြောင့်ဒုက္ခရောက်ရတဲ့ပြည်သူတွေလည်းမနေတော့ပါဘူးချင်းကရင်ချင်းကြားရခိုင်အပါဝင်နေရာတိုင်းလူလူမှာဆစ်ဆောင်ဒုက္ခတွေရတာတင်းတိကျပုလို့သာများပြားလာနေပါတယ
်ရင်ကြီးဖြစ်သွားပြီဘာမှမရှိတော့ဘူးတရပင်ကျိုးတရပင်အောက်ကလေးတွေနေကြရလားမိုးကလေးတွေခင်းရောဒါဆိုခုတည်မဲ့တဖြည်းဖြည်းချင်းတန်ထားရဟာလေးတမို့နေပြအခုခွေရပိုင်းနေရဆိုရင်ညစ်ကြီးတွေပေါ့အေးရလားမိုးကခင်းရော
စစ်တပ်ကအနာထသိမ်းယူလိုက်တော့မြမလူကြီးဒေါ်လာဟာစင်းနံပါတ်မှုတန်နဲ့တုံ့ရပြီလို့ UN OCHA ခေါ်ကုလသမဂ္ဂသရမှုဖွဲ့စည်းကထုတ်ပြန်ထားပါတယ
် and in Myanmar our policy of UN government program tell us that the number of people
မြမနိုင်ငံသားထွက်လာဖြစ်တဲ့ပြည်သူ25တန်းလောက်ဟာကိုဗစ်ကာယောဂါကြောင့်ရောစစ်တပ်ရဲ့အာဏာသိမ်းတာကြောင့်မှဆင်းရဲဒုက္ခဆက်အောင်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကတတိပေးလိုက်တယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်ရဲ့ပြောခွင့်ရစတက်ဖန်တူဂျာရစ်ကရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဒါပြင်စီးပတိပခထူပြောနေတဲ့ကျိလက်ဒေသမှာသာမကလူကြီးပြာကြီးတွေမှာပါပြည်သူလူထုရဲ့ဘဝအိုအိမ်လုံခြုံရေးထိပါလာနေတာလည်းတွေ့ရပါတယ်။တရားဥပဒေစိုးမိုးမှုကင်းမဲ့လာသလိုတရားစီရင်ရေးဟာလည်းတစတစယူရင်းပြပြလာတယ်လို့မြန်မာနိုင်ငံစစ်တမ်းများအဖွဲ့ဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ်။
ကိုယ်ဆိုနေတယ်နဲ့ခုနကလူသတ္တမမရင်းသမားတွေကိုကျိုးပေးတာရှိဘူးကြ။ဒီရင်နောက်ပိုင်းကစားပြီးတော့နော်။အခုထိမရှိဘူး။နိုင်ငံသမားဥစားကျိုးပေးတာ။အဲ့တော့ကိုဆိုနေတယ်ကသိနေတယ်။သူတို့မတတ်ဘူးဥစားသိဘူးတော့။လူသားမှုတော့ကဖြစ်တာတင်မြင်ရခုပဲတော့မတင်မချင်းဒေဗင်ကျိုးဝိဇာတတ်စီလို့တရားကအမိန့်ချပြီးတော့15မိနစ်အတွင်းမှာပဲသူကသူ့ကိုထုတ်လိုက်တာသူ့အမေကစောင့်နေတယ်သူ့ဘယ်ပြောရအမေကျွန်တော်မကြင်ကြမ်းလာမှာပါဘူး။အဲ့လောက်အတင်ရဲတာပဲအခုလည်းတင်မြင်တော့ပိုပဲထောင်မင်းသားတွေပေါ့ဗျာကြည်လင်းတို့တွေထောင်မင်းသားတွေပေါ့အဲ့လိုရှိတယ
်တရားစီရင်ရေးရတော့
ကျွန်တော်ကထောင်ထဲကထွက်လာတဲ့လူတွေကိုမေးကြည့်တဲ့အခါမှာသူတို့ကိုကြမ်းကြောက်နေရတယ်သူတို့ကအရင်ဩစာရှိတယ်ဆိုတော့ဗျာ တို့ကအချိန်မီတတ်ပြနေနေတယ်ပြောချင်တာတော့တရားစီရင်ကစစ်အုပ်ချုပ်ရေးအောက်ကိုရောက်တာစစ်တပ်အောက်ရောက်တရားစီရင်အမေရိကန်ပဲရှိတာပဲနောက်ကမနေ့တနေ့မှာပတ်စကားမှာလူ6ယောက်ကတက်လာပလေကတ်လုံးကြီးတွေကောင်းမွန်ဝစ်စားထားပြီးတော့တက်လာပြီးတော့တယ်လီဖုန်းနဲ့ပတ်သက်နေသွားပြီးတန်းလိုက်မှတ်တိုင်မှာရှင်းကြီးစကားကိုပေါင်းမှလို့ဘယ်သူမှမတောင်းဆိုကြဘူးကာလမားလည်းပဲသူမှတ်တိုင်ရက်ဆက်သွားရက်သွားတယ်ရက်စကားလည်းမောင်းအောင်လို့ကာလမားအဲ့တော့ပြောချင်တာပတ်စကားမှာတက်ပြီးတော့ဝေကောင်းစားလာတယ်ငါတိုက်တယ်ဆိုတာအဲ့လိုတော့ဟုတ်နောက်တစ်ချက်ကပါလဲဆိုတော့ဒင်လာတောင်ကျွန်းမန္တလေးလမ်းတို့ဆီယာလီနီကတက်သွားတာဆိုတော့အဲ့ဒါကဒီပပဲလမ်းလိုဟာမျိုးအလား26လမ်းလိုဟာမျိုးကအလားဝင်ပြီးတော့လှုပ်ရွာတယ်အမတန်လူစီကားတဲ့နေရာတွေညာအဲဒါရီကเออทีนี้ยาวๆพอเนี่ยละชินเนมัวดิลุกไปอ่ะมันละมาพอพี่อ่ะมั้ยปั่นตาเลยเนาะมั้ยอะคู PDF เตี่ยวไม่มีสุเลยละชินเนมัวป่วยตา MRD วีดีโอยาวดิตุมาแค่เอาละไอ้รีวิวนี่ปัดแต่ละบ้านดิเอไอ้หากูไหนกากูยาซุหมู่มันน่ะไหนนี่นี่เที่ยวสว่าลุกนี่อ่ะอาจารย์ปิดูติ๋ยวจောက်ละอ๋อลุกกูเป็ดกวนนี่ล่ะตบยูมาหอกแกล่ะ
สรอกตราชักเนี่ยอารมณ์มือสมุนตึงได้จิมั้ยสินเนาะထောင်မစန်ခုနှစ်တွင်မြန်မာနိုင်ငံရဲ့အခြေအနေဟာအဖက်ဖက်ကယိုယွင်းဆွေးုံနေပြီးတိုးတက်မှုမရှိတော့ဖြစ်ခဲ့တယ်လို့စိတ်မကောင်းစွာနဲ့ပဲပြောရမှာဖြစ်ပါတယ်။ဒါပေမဲ့လာမယ့်2023ခုနှစ်ကျရင်တော့အကောင့်ဘက်ကိုဥတီလာအောင်အတင်းလိုက်ကြပါစို့လို့ပြောကြရင်ဒီလိုပြောလိုက်ပါရစေခင်ဗျာ။ကျေးဇူးတင်ပါတယ်။
ဒါကတော့ဥကျော်စံသာရဲ့မြမရေးနှစ်ကုံသုံးသက်ချက်အစီအစဉ်ပါရှင်ဒီနှစ်ကုံသုံးသက်ချက်အစီအစဉ်နဲ့အတူနှစ်တစ်အတွက်မျှော်လင့်ချက်နဲ့ဆက်နိုင်ကြပါစေလို့လည်းကျမတို့ VOE ဝိုင်းတော်သူဝိုင်းတော်သားတွေကဆုမွန်ကောင်းတောင်းပါတယ်ရှင်အခုတော့တနင်္ဂနွေညချက်အစီအစဉ်အတွက်သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြမှာပါရှင
်2023ခုနှစ်ဟာမြမနိုင်ငံရေးကံကြမ္မာအလဲပြောင်းအတွက်အရေးကြီးတဲ့နှစ်ဖြစ်ပြီးတိုင်းသားဒေါ်လာရေးအဖွဲ့အစည်းတွေတခြားအရေးကြီးတဲ့အဖွဲ့အစည်းတွေနဲ့စစ်ရေးနိုင်ငံရေးပူးပေါင်းမှုတွေကိုခိုင်ခိုင်မှန်မှန်ကောင်းကောင်းမွန်မွန်လှုပ်ဆောင်နိုင်ခဲ့ပြီလို့အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီတမလာကြီးဒူဝါလာရှိလာကနှစ်သိက္ခူမိန်ကွန်းမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အဖွဲ့အစည်းတွေကြားမှာအလဲပြောင်းဖြစ်စေမဲ့ဘလို့မဟာဗျူဟာကြကြပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့တယ်လဲဆိုတာကိုတော့ယာယီတမလာကြီးကအသေးစိတ်ချပြမသွားခဲ့ပါဘူး။စစ်ကောင်စီအားချိနဲ့လာတဲ့အကြောင်းတွေကိုတော့နိုင်ငံတကာအကြောင်းချက်တော်တော်များများနဲ့နှစ်သိက္ခူမိန်ကွန်းမှာကြေကြာသွားခဲ့ပါတယ်။ရှင်းမင်းလောက်ပဲကြားတဲ့အဲ့ဒီနှစ်သိက္ခူမိန်ကွန်းကို NUG ရဲ့ Facebook လူမှုစာမျက်နှာမှာတင်ထားတာပါ။ယူကရိန်းသမ္မတဗိုလိုဒီမာဆယ်လန်စကီကတိုင်းပြည်ကိုရုပ်မြင်သံကြားကဆင့်ပြောကြားတဲ့နှစ်သိက္ခူတုတ်ခွန်းဆက်မိန်ကွန်းထဲမှာရုရှားကယူကရိန်းကိုဒုံးကျည်တွေပစ်ခတ်တိုက်ခိုက်နေတဲ့ပေါ်ပြင်းထန်စွာဝေဖန်ပြောကြားလိုက်ပါတယ်။အကြမ်းဖက်လောက်ရတွေလှုပ်ဆောင်နေတဲ့တိုင်းပြည်ကိုဘလို့မှခွင့်လွှတ်မှာမဟုတ်ပါဘူးတိုက်ခိုက်ဖို့အမိန်ပေးသူတွေတိုက်ခိုက်သူတွေကိုလည်းချမ်းသာပေးမှာမဟုတ်ပါဘူးလို့ယူကရိန်းသမ္မတကပြောကြားသွားပါတယ်ကျွန်တော်တို့ကိုလက်နက်ချအညာခံယူမှတပါတခြားရွေးစရာနည်းလမ်းမရှိဘူးလို့ရုရှားကပြောခဲ့ပါတယ်ကျွန်တော်တို့ကလည်းနိုင်အောင်တိုက်ခိုက်ယူမှတပါတခြားရွေးစရာနည်းလမ်းမရှိပါဘူးလို့သမ္မတဇယ်လင်စကီကပြောပါတယ်ဤရနိုင်ငံကအကျဉ်းသားတွေကိုဥရောပနိုင်ငံတွေနဲ့ကနေဒါရဲ့လွှတ်တော်အမတ်တွေကကူညီကြမယ်လို့မခရပြုအမတ်ခံပေးလိုက်ကြပါတယ်။ဒီလိုကူညီဖို့အမတ်ခံပေးလိုက်တာဟာအီရန်တမတ်တွေနဲ့ဆက်သွယ်ဆက်ဆံတဲ့အခါလွှတ်တော်အမတ်တွေကသူတို့ရဲ့နိုင်ငံရေးဩဇာကိုအသုံးပြုလိုက်ကြတဲ့သဘောဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ချောင်အောက်ကတော့နျူကလ িয়ার ထိပ်ပုတ်တပ်ဒုံးကျည်တွေနဲ့တာဝေးပြစ်ဒုံးကျည်ထုတ်လုပ်မှုကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့နှစ်သိက္ခူမိန်ကွန်းမှာပြောကြားလိုက်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Cornelius Tina ပါ။ရုပ်တံအင်ဂျင်နီယာကတော့ Tiran Wan ဖြစ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။နှစ်သစ်မှာကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်။မြန်မာပြည်သူအားလုံးဘေးအန္တရာယ်အသွေးသွေးကနေလည်းကင်းဝေးကြပါစေ။ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.